ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုဟာသူ့ရဲ့ခေါင်းဆောင်မှုအပေါ်မကျေနပ်မှုတွေတိုးလာတာကိုရင်ဆိုင်နေရတဲ့နောက်ယာရုကနေနှုတ်ထွက်မယ်ဆိုပြီးကြေညာလိုက်ပါတယ်။ဒီမတိုင်ခင်လေးကပဲသူ့ရဲ့အစိုးရအဖွဲ့အတွင်းဗန်ဒိုင်းဝန်ကြီးကယာရုကရုတ်တရက်နှုတ်ထွက်သွားတာကြောင့်အစိုးရအဖွဲ့အတွင်းကမောက်ကမအခြေအနေတွေတိုးလာနေတယ်ဆိုတာကိုပြနေပါတယ်။အစိုးရအဖွဲ့အတွင်းပြဿနာတွေကြည့်ရင်လာမယ့်ရွေးကောက်ပွဲမှာသူဟာအကောင်းဆုံးရွေးချယ်စရာမဖြစ်နိုင်တော့ဘူးလို့ကနေဒါဝန်ကြီးချုပ်ကအဲ့ဒီကြေညာချက်မှာဖော်ပြပါတယ်။Liberal Party အနေနဲ့ခေါင်းဆောင်အစ်ကိုရွေးချယ်နိုင်တဲ့အထိသူ့အနေနဲ့ဝန်ကြီးချုပ်တာဝန်ဆက်ယူသွားမယ်လို့တော့ပြောပါရယ်။လာမယ့် January 29ရက်နေ့မှာပြန်ဆဖို့ရှိနေတဲ့လွှတ်တော်စည်းဝေးကိုလည်း March 24ရက်နေ့အထိရွှေ့ဆိုင်းထားတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတူကပြောပါရယ်။ဒါဟာ Liberal Party အတွက်ဒီခေါင်းဆောင်အစ်ရွေးချယ်နိုင်ဖို့အချိန်ပေးထားတာလည်းဖြစ်ပါရယ်။ကနေဒါဝန်ကြီးချုပ် Trudeau ဟာ Conservative Party ရဲ့7နှစ်ကြာအုပ်ချုပ်မှုပြီးတဲ့နောက် 2015 ခုနှစ်မှာဝန်ကြီးချုပ်တာဝန်ယူခဲ့တာပါ။စာတက်ခါဇာကလူကြိုက်များကြတဲ့အသက်53နှစ်အရွယ်ဝန်ကြီးချုပ်ထရူဒိုဟာမကြာသေးခင်နှစ်တွေအတွင်းကကနေဒါနိုင်ငံတွင်းအစားအစာနဲ့အဈေးအဆမတန်တွေတက်လာတာရွှေပြောင်းဝင်ရောက်သူတွေတိုးလာတာစတဲ့ဒီအကြောင်းအရမျိုးစုံကြောင့်အတော်လေးကိုလူကြိုက်နေလာခဲ့ပါတယ်။ကနေဒါထုတ်ကုန်တွေကိုကုန်သွယ်ရေးခွန်တိုးကောက်မယ်ဆိုပြီးတော့အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကချင်းချောက်ထားတာကြောင့်နိုင်ငံတကာမှာလည်းကနေဒါအတွက်အတော်လေးကိုအကြိုက်ရစရာတွေကြုံလာခဲ့ပါတယ်ခင်ဗျ။